비유가 되고 말해 주시지 말해. 범인의 비유 중에 들어가 주시지 말해. 그래서 저는 오늘 비결의 뜻인가 갈라빈. 우리 바디 우선에 수야 동산수지 우선에 수야의 산성제고 이제 비결의 갈라빈 소성제를 저는 동단자라고. 너. 그렇다면 우선가 이 유가의 갈라룬가의 별의 수와 사비로 피대 진행 별의 쿠체인티레베 네가 아사비로 대상에만 놓는데 굉장히 굉장히는 받아들여 동산수지 우선에 수야 뜻인가 산성제고.
ဒီဝင်အားဖြင့်ဥပဒေကိုလိုတော့တယ်ဟုတ်ကဲ့ဟိုပြောမယ်ဆိုလို့ရှိရင်တို့ကညဉ့်ညာရေးကိစ္စကဒါပရိုက်စီပေါ့ဗျာတိုင်းပြည်ရဲ့ဥစားပေးလုပ်ငန်းဖြစ်လုပ်မယ်ဆိုတဲ့ဟာမျိုးပြောတာလည်းရှိပါတယ်ဆိုတော့အဲ့တော့တစ်ဖက်မှာအဲ့လိုပြောနေရင်တန်လာတဲ့ဘာဖြစ်လာလဲဆိုတော့ကျွန်တော်တို့စစ်ပွဲတွေကပိုပြီးပြင်းထန်လာလို့ဖြစ်တယ်ဆိုတော့အထူးသဖြင့်မြန်မာနိုင်ငံမြောက် တို့ပွားလာတယ်ဆိုတဲ့ခါကျတော့ဒါကဟိုကျွန်တော်တို့ဒီငင်းညင်းကြီးနဲ့ပတ်သက်လို့ပြောနေဆိုနေတာတွေကတန်တရားဖြစ်เสียရှိတာပေါ့ဆိုတော့အဲ့တော့လက်ရှိအစိုးရအနေနဲ့သူကတော့27ရာစုပင်လုံးဆိုပြီးတော့ကျွန်တော်တို့ဒီညီလာခံလေးလုပ်ဖို့ငင်းညင်းကြီးညီလာခံလေးဆက်လုပ်သွားဖို့ရှိပါတယ်ဆိုတော့ဆက်လုပ်သွားဖို့ရှိတော့အဲ့တော့အခုလာမဲ့ငင်းညင်းကြီးညီလာခံပေါ့နော်ဆိုတော့ဒီညီလာခံပေါ်မှာဟိုအဖွဲ့အစည်းတွေရောလူတွေရောတော်တော်များများကအောင်မြင်မှမလားဆိုတော့တန်တရားတော့ရှိလာတယ်နော်ဒီအနေအထားမှာကျွန်တော်ထင်တယ်နည်းနည်းလေးတော့စိုးရိမ်ရာရှိလာတယ်တော့ထင်ပါတယ်ဆိုတော့အစိုးရအနေနဲ့ကကျွန်တော်ထင်တယ်ဟိုတောင်ပိုင်းဒေသတွေမှာတော့ရေဝူရငင်းညံ့ပါတယ်အဲ့တော့မြောက်ပိုင်းဒေသတွေကဒီသနတ်ပေါက်တန်တွေရပ်သွားဖို့ပေါ့နော်ဆိုတော့ဒါတွေကိုဦးစားပေးပြီးတော့လုပ်ဖို့လိုလိမ့်မယ်ဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့အခုလုပ်နေတဲ့ငင်းညံ့ရေးဆွေးနွေးပွဲတွေရဲ့အဓိပ္ပာယ်ပေါ့ဆိုတော့ဒီအဓိပ္ပာယ်နဲ့ပတ်သက်ပြီးတော့ဒီထက်ပိုပြီးတော့ကျွန်တော်တို့ကြေကြေပြတ်ပြတ်ဟိုဖွင့်ဆိုတာတွေကျွန်တော်တို့ဆွေးနွေးတာတွေလည်းလိုလိမ့်မယ်အဲ့ဒါအပြင်ဒီဇိုင်းနဲ့ထဲမှာလည်းကျွန်တော်တို့တိုင်းရင်းသားအရေးရာနဲ့ပတ်သက်လို့ပေါ့နော်ဆိုတော့ကျွန်တော်တို့ငင်းညာကြီးဆွေးနွေးပွဲနဲ့မဆိုင်ဘူးတပြိုင်တည်းထဲမှာပဲကျွန်တော်လုပ်ရှားပြစားတွေရှိတယ်လို့ထင်ပါတယ်
ဆိုတော့ဒီနှစ်အတွင်းမှာစတဲ့တဲ့အချိန်နဲ့ဒီနေ့ဒီချိန်ဒီငင်းညာကြီးဖြစ်စဉ်ပေါ့နော်ငင်းညာကြီးဖြစ်စဉ်မှာတိုးတက်မှုရှိလာတဲ့အခြေလက္ခဏာပြလာ
ဂျီဘူးရကျွန်တော်တယောက်တည်းအမြင်ပေါ့နော်ကျွန်တော်တယောက်တည်းအမြင်ကတော့ဟိုပို့ပြီးတော့စံတရားဖြစ်စရာပို့ပြီးတော့စိတ်ကူစရာတွေများလာတယ်လို့ကျွန်တော်ထင်တယ်
ဆိုတော့ဦးဇေယျဒီအဲ့လိုမျိုးဥပဒေရှင်ပြောတယ်တနည်းဖြစ်တဲ့စိတ်ကူးစရာများလာတယ်ဆိုတော့ဦးဇေယျပြောဇေယျဝင်ကသဘောတူလား
သူကခုနကဟိုတချို့ကောင်းတာလေးတော့ရှိတာပေါ့ဒီငင်းချင်းညီလာခံဒါပထမဆုံးစလိုက်တိုင်းနဲ့ပြီးရဲ့ခါကျတော့ဒီဦးသိန်းစိန်လက်ထက်ကတော့စပြီးအရှင်ယူလာတဲ့ဟာကိုလည်းဒါဆက်ပြီးတော့ကျွန်တော်တို့ပုံစံတချို့ပြောင်းသွားနေမယ်အဲ့ဒီအတိုင်းသူကဆက်တော့တည်သွားတယ်ပေါ့နော်ဒါလေးတွေကတော့ကောင်းတာပေါ့ခုနကအားနည်းချက်ကတော့သဏ္ဍာန်တန်ကျွန်တော်တို့ကပို့ကြလာတယ်တိုက်ပွဲတွေလည်းများလာပြီးရဲ့ခါကျတော့တရုတ်တို့ဘာလို့ကျွန်တော်တို့ပေါ့နော်ဒါဟိုဒီဘက်ကလည်းဖိတ်ခေါ်တယ်တရုတ်ဘက်ကလည်းခုနလိုမျိုးဝင်ပြောတဲ့ဟာမျိုးလေးတွေဒါလေးတွေလည်းကျွန်တော်များလာတယ်ဒါလေးတွေကတော့ဒါကအနှုတ်လက္ခဏာဆောင်တဲ့ဟာပေါ့ဟုတ
်အဓိကဘာအတားအဆီးဖြစ်နေတယ်လို့ထင်လဲ
ဒီကကတော့ကျွန်တော်တို့အစိုးရဘက်ကကြည့်မယ်ဆိုရင်တော့ဒီလက်ပို့ပြီးတော့သူက proactive ပေါ့နော်ကိုယ့်ဘက်ကနေဝင်စဉ်းစားပြီးတဲ့ခါကျတော့တွန်းနိုင်တယ်နောက်ပြီးတော့ခုနလိုမျိုးဆွေးနွေးတာမျိုးဒီတစ်ဖက်ရဲ့တစ်ဖက်ဆိုတာလည်းဘက်ကအများကြီးပေါ့နော်ဒီအဖွဲ့တွေရဲ့ဒါစိတ်ကိုကျွန်တော်တို့သိအောင်လုပ်ဖို့များများစကားပြောဖို့အဲ့ဘက်ကတော်တော်လေးလိုနေတယ်ပေါ့နော်ကျွန်တော်
မြင်တာအဓိကဘာအတားအဆီးဖြစ်နေတာလဲညီညာရ
ေကျွန်တော်မြင်တာကတော့အခုအစိုးရဘက်ကကူးဆောင်တဲ့ဒီ NDRC ပေါ့ဗျာဆိုတော့အင်အားလည်းနည်းတယ်ဆိုတော့နောက်တစ်ခုကကြတော့ခုနပြောသလိုပဲသူတို့ကိုယ်တိုင်ကကမကထာလုပ်ပြီးတော့နည်းနည်းလက်ဦးမှုယူပြီးတော့ပေါ့နော်ဆိုတော့တိုင်းသားတွေအတောင်ကိုနားထောင်နေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကျွန်တော်ငင်းချင်းကိစ္စနဲ့တစ်ဆက်သေးပဲအတိအကျတကယ်ဟိုအကြီးမားဆုံးဖြစ်နေတဲ့ပြဿနာရခိုင်ပြည်နယ်ပြဿနာပို့ပြီးတော့ဆိုးလာပို့ပြီးတော့အတန်တွေထွက်လာနိုင်ငံတကာပြည်အားဆိုတော့ပို့ပြီးတော့တော့မှများလာအတိအကျဖြင့်နိုင်ငံကြီးတွေကမပြောနဲ့ကုလသမဂ္ဂကိုယ်တိုင်ကလူ့ခွင့်ရေးကိုယ်တိုင်ကကုလသမဂ္ဂကိုယ်တိုင်ကပြင်းပြင်းထန်ထန်ပြောတာလေကျွန်တော်တို့ဟလာလူသားမှုပေါ်ဆက်ရင်ပြုလို့နဲ့ရာဇဝတ်မှုတကဟလာနိုင်ငံတကာရာဇဝတ်တရားခွင်လုံးတော့တင်စင်စုံစမ်းတင်ပါတယ်ဗျာဆိုတော့ဒီလိုအစိုးရမျိုးလက်ထက်မှာဘယ်လောက်ထိဖြစ်လာတယ်ရခိုင်ပြည်နယ်ကြက်တနာလားဒီတစ်နှစ်အတွင်းမှာအားကြောင့်ဘယ်လောက်ဆူလာလို့ထင်လဲဗျာ
ကျွန်တော်မြင်တာကတော့ဒီပြီးခဲ့တဲ့ဟိုတခြားလုံးပေါ့နော်တခြားလုံးမှာလူ့ခွင့်ရေးချိုးဖောက်မှုတွေရှိခဲ့နိုင်ပါတယ်နောက်တစ်ခါကျတော့ဒီဒေသနဲ့ပတ်သက်တဲ့အရင်ဖြစ်ခဲ့တဲ့ကျွန်တော်တို့ဘာခေါ်မလဲပဋိပက္ခတွေလည်းရှိရပါတော့ဆိုတော့ဒီကိစ္စရည်နဲ့ပတ်သက်လို့အစိုးရဘက်ကဟိုဖြည့်ရှင်းတဲ့ပုံမှာအားနည်းချက်တွေရှိတယ်လို့ကျွန်တော်ထင်တယ်ဆိုတော့အစိုးရအနေနဲ့ကတော့ဒါနဲ့ပတ်သက်လို့ရခိုင်ကော်မရှင်တခုလည်းဖွဲ့လာတယ်ဖွဲ့လာပြီမဲ့လည်းဘယ်လိုဖြစ်လဲဆိုတော့ဒေါအောင်ဆန်းစုကြည်ကနေပြီးတော့အစိုးရတစ်ဖွဲ့လုံးပါသလောက်နေနေဖြစ်နေတဲ့အနေအထားမျိုးပေါ့ဆိုတော့အဲ့တော့အဲ့လိုအနေအထားမှာတချို့လုပ်ငန်းတွေကကျွန်တော်နှောက်နှေးမယ်လို့ကျွန်တော်ထင်တယ်ဆိုတော့နောက်တစ်ခုကျတော့မီဒီယာအဆက်ပေါ့နိုင်ငံတကာရောကျွန်တော်တို့ပြည်တွင်းမီဒီယာတွေရောအဲ့ဒီဂျေစာကိုရောက်နိုင်ဖို့ Not quite out of the name, you took Pionai Motor or Kappa. So Dilu and Itaga, Pubido, who could not Pure, Weaver Moody, Nyala, and his time you change a one. And also, Mianaro, Dijatanaga, Majagan, Lava, and Dreamer, Linga, Chola, some more in the Nibono. So D. Dreamer, General Ru, Nanga, the Kulo, issue people, Joe, we all near you to an answer, Dilu and the Mule, General Mianida.
ရှိတခုကျွန်တော်တို့တွားလိုက်အောင်ဟုတ်ပါဘူးစင်တခုစီဝါရေးဟုတ်ကဲ့ဒီနိုင်ငံရေးစီဝါရေးဒီအဲ့လိုဒီပါဒီအစိုးရစပြီးတော့တာဝန်ယူတဲ့အချိန်ကနေဒီနေ့အချိန်ထိကြည့်မယ်ဆိုရင်ပို့တိုးတက်လာသလားဒါမျိုးအဲ့ဒီအတိုင်းမဲ့လားသို့မဟုတ်ကျုပ်ရောက်သွားတာလားတိုးတက်တဲ့အချိန်ကျွန်တော်ရော့သွားတယ်ဘောနော်မန္တတီးတဲ့ပို့ပြီးတိုးတက်ရမယ်ဆိုတော့ကျွန်တော်ရော့သွားတယ်တချို့ကိစ္စတွေကတ စီးပွားရေးမူဝါဒဆိုတဲ့စကားလုံးဝတလုံးမှမပေါ့ဘူးမပါတဲ့ခါကျတော့ပြီးတော့ဒီကျွန်တော်တို့မြန်မာနိုင်ငံယင်းနှိမ့်ညွှန်မှုကော်မရှင်တို့ဘာလို့ပြင်ဖွဲ့တာလဲ၃လလောက်ကျွန်တော်တို့ကကြာသွားတဲ့ခါကျတော့နိုင်ငံခြားယင်းနှိမ့်ညွှန်မှုတွေကစောင့်နေရတာမျိုးဖြစ်တယ်အဲ့ခါကျတော့ပြည်တွင်းကလူတွေရောပြည်ပလူတွေရောစိုးရင်စိတ်ကကျွန်တော်တို့ကပိုပြားသွားတယ်နောက်တစ်ချက်ကတော့ကျွန်တော်တို့များသောအားဖြင့်အခုအမေရိကတို့ဘာလို့မှဆိုလဲဒီတိုင်းတွေ့ရတာပေါ့နော်ဒီစောက်လူကြီးလုပ်ငန်းကိုစိုးရတက်တဲ့ချိန်ကကျွန်တော်တို့ကထည့်ဝင်လေးရှိတယ်အဲ့မှာယင်းနှိမ့်ညွှန်လိုက်တော့မှဒီရေကနေပြီးတော့အလုံချမ်းသမောင်းအလုံးနူရောဒါဝင်ငွေတွေကျွန်တော်တို့တိုးလာတယ်အလုတ်ကိုင်းတွေတိုးလာပြီဒီစီးပွားရေဒါမောင်းလိုက်တာပေါ့မြန်မာပြည်မှာကျတော့ပြောင်းပြန်သူကဥရေတွေပြန်စစ်တယ်ဒီစောက်ုံတွေပြန်စစ်တယ်ဆိုပြီးတဲ့ခါကျတော့ကျွန်တော်တို့ကတကယ်တမ်းစောက်လို့ရေလုပ်ငန်းတခုလုံးကနှေးသွားပြီးတဲ့ခါကျရင်ကျန်တဲ့နေပယ်တွေပါကျွန်တော်တို့ရောက်သွားတယ်နောက်၃-၅လလောက်ကြာတဲ့ခါကျတော့လည်းငွေတိုင်းပြန်ဖြစ်သွားတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေကျွန်တော်တို့ကကြုံလိုက်ရတဲ့ခါကျတော့စီးပွားရေးကတော်တော်လေးနှေးသွားတာဆိုတာတွေ့ရပါတ
ယ်ဆိုတော့သူညင်းရောစီးပွားရေးနှေးသွားတယ်ဆိုတော့ရေကွင်းကသဘောတူလာလက်ခ
ံဟုတ်ကဲ့ဒီဂျော်ဆက်စုကြီးရဲ့ဒီအခုနိုင်ငံတော်အခြေပြမိတ်ကုန်းမှာလည်းစီးပွားရေးချွတ်ချုံကျနေတယ်ဆိုတဲ့အနေအထားကိုသူလည်းဝန်ခံလာတာတွေ့ပါတယ်
ဘာကြောင့်လဲစီးပွားရေးဘာကြောင့်ကောင်းအောင်လုပ်မလာလဲခုနဦးစီးရဆိုပြောတဲ့အချက်တွေအဓိကဘာလို့လဲ
ဆိုတော့တခုကတော့ဒီအရင်ဦးသိန်းစိန်ဆိုတာဆိုပါလို့ရဆိုတော့အဲ့တော့သူတို့ကပတ်စံကိုချသုံးတယ်ဆိုတော့ဆောက်လုပ်ရေးလုပ်ငန်းတွေစသဖြင့်လည်းပေါ့နော်အဲ့တော့ expansionary policy လို့ခေါ်တာပေါ့ဗျာဟိုငွေကိုများများသုံးပြီးတဲ့ခါကျတော့စီးပွားရေးကိုတော့လည်းသဘောပါပါတယ်ဆိုတော့အခုလက်ရှိအစိုးရရဲ့အနေအထားကြတော့သူကပတ်စံကိုဒီလိုချဲ့ဖို့ထက်စာရင်ရှိသမျှဟာကိုချစ်ချုပ်ပြီးတော့ခြွေစာပြီးတော့အပိုလို့ဘာခေါ်မလဲအလဟတာမဖြစ်အောင်သုံးမယ်ဆိုတဲ့မူမျိုးပုံများနေတယ်လို့ထင်တယ်ဒါတစ်ချက်ပါအဲ့တော့နောက်တစ်ခုကတော့ဒီကိစ္စတော်တော်များများမှာဟိုစံတရားနဲ့ကြည့်ရပေါ့နော်ဒီအရင်ကတချို့လူတွေကိုဆိုလဲခရိုနီစသဖြင့်ဒီလူတွေကို contract တွေမရအောင်စသဖြင့်ပေါ့နော်ဆိုတော့အဲ့လိုမျိုးတင်းကျပ်မှုတွေပုံများလာတဲ့အချိန်မှာဒီအစိုးရရဲ့ဟိုပြောမယ်ဆိုလို့ရှိရင်ဒီခုနကျုံလာတဲ့သဘောမျိုးရှိတယ်ပတ်စံသုံးတဲ့ကိစ္စတွေပေါ့နော်ဆိုတော့ဒါတွေလည်းပါပါတယ်နောက်အထူးသဖြင့်အရေးကြီးတာတော့ကျွန်တော်တို့ခေါ်တာဒီလုပ်စာကင်တာတဲ့စီးပွားရေးဝန်ကျင်ပေါ့ဆိုတော့ဒီစီးပွားရေးဝန်ကျင်ကိုလည်းမဖန်တီးပေးနိုင်သေးလို့ဖြစ်ပါတယ
်ဒါဆိုရင်ကျွန်တော်တို့ဒီတစ်နှစ်အတွင်းဆိုရဖွဲ့ဆွမ်းဆောင်ရည်နဲ့ထိရောက်ထက်မြက်မှုပိုင်းအဲ့ဒါကိုသွားအောင်ဆိုရရဲ့တစ်နှစ်အတွင်းဆွမ်းဆောင်ရည်ထိရောက်ထက်မြက်မှုပိုင်းဒီကျင့်နေစရာကောင်းပါလေလေဘုရားရှင်သို့မဟုတ်တာမန်ပါပဲလားသို့မဟုတ်ကျော်လင်းချက်တဲ့နေလား
ပြောရမယ်ဆိုရင်တော့ဟိုကျွန်တော်တို့မျှော်လင့်ချက်ချက်နိုင်တယ်လို့ပြောလို့ရပါတယ်။ဒါအဲ့တော့ကျွန်တော်တို့အများစုမျှော်လင့်လာတာကအခုအစိုးရတက်လာရင်ပို့ပြီးတော့အစိုးရနဲ့ပြည်သူကြားဆက်ဆံရေးပို့အဆင်ပြေမယ်ပေါ့။ကျွန်တော်တို့ဘက်ကလည်းအစိုးရကိုချင်းကပ်လို့တိုက်တွန်းလို့အကြံပေးလို့ပို့လွယ်မယ်လို့ယူဆလာတယ်ပေါ့နော်။ဆိုတော့ဒါပေမဲ့လက်တွေ့မှာမဖြစ်လာဘူး။ဆိုတော့ဒါမျိုးအနေအထားလေးရှိပါတယ်။ဆိုတော့နောက်တစ်ချက်ကကြတော့အထူးသဖြင့်ဝန်ထမ်းတွေကိုနှိုက်ကပေါ့နော်။ကျွန်တော်တို့စကားလိုက်ပြောဦးပါတယ်။ဆိုတော့သင်တန်းတွေကျွန်တော်တို့ဆွေးနွေးပွဲတွေမှာအဲ့တော့ဝန်ထမ်းတွေကပထမပိုင်းမှာ NLD အစိုးရတက်လာရင်သစ္စာခံမှုသူတို့ညွှန်ကြားချက်ကိုလိုက်လုပ်ဖို့ ready ရှိပါတယ်။ဆိုတော့လက်စားမှုတွေတတ်နိုင်သလောက်ထိန်းတယ်တတ်နိုင်သလောက်ဘာခေါ်မလဲဟိုလှုပ်ထုံလုံးဒီတိုင်းလုပ်ဖို့ကြိုးစားပါတယ်။ဆိုတော့ဒါပေမဲ့သူတို့ထင်တယ်လို့မလာတဲ့အခါကျတော့5လ6လအစသဖြင့်ဒီဘက်ကြော်လာတဲ့အခါကျတော့ဝန်ထမ်းတွေကအရင်ပုံစံနဲ့ကြာသွားပါတယ်။ဆိုတော့အဲ့တော့ကျွန်တော်မြင်လိုက်တာကသူတို့အခွင့်အခါကောင်းတစ်ခုကိုဆုံးရှုံးသွားတယ်လို့ကျွန်တော်ထင်ပါတယ
်။ဦးစီးရသည်
ကျွန်တော်တို့ဆိုရဆောက်ပွဲရခုနလိုဒေါ်ဆန်းစုကြည်က၃လနေရာကင်လိုက်ရတယ်ကျွန်တော်တို့နည်းနည်းချင်သွားတယ်ဘာလို့လဲဆိုတော့ဒါက၃လလရွေးကောက်ပွဲအပြီးအနိုင်ရပြီးမှ၃လ၅လအချိန်ရောက်ပြီမဲ့တကယ်တမ်းဒီ
စင်တဲ့မဖြစ်
စင်တဲ့မဖြစ်ဘူးဆိုရဖွဲ့ရလည်းတကယ်တမ်းချုံလိုက်တဲ့အတွက်ဒီလူတယောက်ချင်းစီကအရေးကြီးသွားတဲ့အချိန်ဝန်ကြီးတစ်ပါးချင်းစီကအရေးကြီးသွားတဲ့အချိန်မှာကျွန်တော်အကောင်းဆုံးလူမရလိုက်တဲ့အတွက်ကမန်ကရန်ဒေါ်ဆန်းစုကြည်အောက်ထက်၃လခုလောက်ဌာန၃လခုပြစ်ထည့်လိုက်ရတယ်ဘောနော်ဒီကလေးကကျွန်တော်တို့ကဒါရက်မှာနည်းနည်းအားနည်းနေတယ်ဆိုရဲခါကြတော့အဲ့ဒါအကြောင်းကစပြီးတော့နောက်ဟာတွေမှာလည်းတချို့ဟာလေးတွေလွဲတာလေးရှိတဲ့ခါကြတော့ကျွန်တော်တို့ထင်တဲ့လောက်ပေါ့နော်မှန်တဲ့လောက်မပေါ့ဘူးဆိုတော့တွေ့ရတယ်ဟုတ်ဆို
တော့ဒီတစ်နှစ်ကနေပြီးတော့ဆိုတော့နောက်ထပ်တက်တန်း၄နှစ်ကျန်နေတာပေါ့နောက်ထပ်တက်တန်းဒီတစ်နှစ်ပြီးခဲ့တဲ့တက်တန်းတစ်နှစ်ပြီးနောက်ထပ်တက်တန်းနောက်ထပ်တစ်နှစ်ကိုပဲကျွန်တော်အနည်းဆုံးပြောကြပါစို့နောက်ထပ်တစ်နှစ်ကိုဖြတ်ဖို့အတွက်အုံမြင့်ကောင်းကြီးရခဲ့တယ်လို့ပြောနိုင်လား
တချို့ကတော့ကျွန်တော်တို့ရခဲ့တယ်ခုနလိုမျိုးပေါ့နော်အတိုက်ခံနှစ်စိတ်လောက်ကျွန်တော်တို့ရာစုနှစ်လေးပုံတော်ပေါ်လောက်ကြာခဲ့တဲ့အခါကျတော့အာဏာရပါတီအာဏာရအစိုးရဖြစ်တဲ့အခါမှာဒါကိုအာဏာကိုရအောင်လုပ်တာနဲ့ကျွန်တော်တို့ကဒီအတုံးချတာနဲ့ပေါ့နော်အဲ့နှစ်ခုကွာတာပေါ့နော်အဲ့ဒါကိုတော့ဒီအစိုးရအနေနဲ့ကောင်းကောင်းကြီးကျွန်တော်တို့တည်သွားပြီအဲ့ခါကျတော့ဒုတိယနှစ်ကကျွန်တော်တို့အရေးကြီးပါတယ်ပထမနှစ်ဆိုတော့ပြည်သူကကျွန်တော်တို့တီးခတ်နိုင်တယ်ခွင့်လွှတ်နိုင်တယ်လုပ်တင်စားဒုတိယနှစ်မှာဆိုရင်တော့ကျွန်တော်တို့အဲ့ဒါကနည်းသွားပြီးတော့ညွန်မှန်းချက်ကကျွန်တော်တို့ပိုကြီးလာနိုင်တယ်အဲ့ခါကျတော့ deliver ပေါ့နော်ဆိုရတဲ့ရဆိုတာတကယ်တမ်းစွမ်းဆောင်မှုကအဓိကပဲရလက်ကျွန်တော်တို့ပြရမယ်ပေါ့နော်အဲ့ဒါအရေးကြီးပါတော့
ဟုတ်တယ်နိဟုတ်ပါလို့နောက်အုံမြင့်ကောင်ရှိခဲ့တယ်လားနောက်တစ်နှစ်ကိုဆက်သွားဖို့
ကျွန်တော်ကတော့သိအားမရနိုင်ကြเนาะဆိုတော့အဲ့တော့
ဘုံငင်းကိုယ်တိုင်ကလုံးလေးချက်သိကြီးလွန်းအောင်ဖြစ်နိုင်မှာလားဟာ
ဆိုတော့ဒါလည်းဖြစ်နိုင်တာပေါ့เนาะဆိုတော့အဲ့တော့ဟိုကျွန်တော်မြင်တာကတော့ဒီအစိုးရကသူ့ရဲ့ဝန်ဆောင်မှုပေါ့ deliver ဟိုပေးလုပ်မယ်ဆိုတာဆိုအဲ့လုပ်မယ်ဆိုလို့ရှိရင်သူ့ရဲ့ဒီဝန်ထမ်းရန်တရားတွေမှာပြင်ဖို့တွေလိုပါတယ်ဆိုတော့နောက်တစ်ခွက်တော့တိကျတဲ့လမ်းညွှန်ချက်မျိုးတွေလိုတယ်ဆိုတော့အဲ့လိုမျိုးတွေကကျွန်တော်တို့အခုချိန်ချင်းမတွေ့ရသေးဘူးပေါ့เนาะဆိုတော့အဲ့တော့အဲ့ဒီအပြင်မှာကျွန်တော်တို့နောက်ထပ်ဟိုတွေ့နေရတဲ့အနေအထားကဝန်ကြီးဌာနအချင်းချင်းမှာပူးပေါင်းဆောင်ရွက်မှုကတော့အားနည်းတဲ့အနေအထားတွေဖြစ်တယ်။ဆိုတာကကျွန်တော်တို့ဒီမှာ NLD ဘက်ကဝန်ကြီးတွေဦးဆောင်တဲ့ဌာနတွေရှိတယ်။နောက်တစ်ခါကျွမ်းကျင်သူတချို့ဦးဆောင်တဲ့ဝန်ကြီးဌာနတွေရှိတယ်။နောက်တစ်ခါဒီဥရွှေမန်းအစိုးပြုရမယ်ဆိုပါလို့ဒီအုပ်စုတွေဝန်ကြီးဌာနတွေရှိပါတယ်။ဆိုတော့အဲ့တော့အဲ့ဒီအချင်းချင်းကြားထဲမှာပူးပေါင်းဆောင်ရွက်မှုကမကောင်းတော့ဘူး။ဆိုတော့ကျွန်တော်တို့အကြံပြုချင်တာ whole government approach ခေါ်တာပေါ့အစိုးရတစ်ခုလုံးကဘယ်လိုသွားမလဲဘယ်လိုမောင်းမလဲပေါ့ဆိုတော့ဒီလိုဟာမျိုးတွေကအခြေခံခေါင်းတွေကျွန်တော်မတွေ့ရဘူးပေါ့နော်ဟိုဒါတွေကဆက်လုပ်ဖို့လိုမယ်လို့ထင်ပါတ
ယ်ဟုတ်ကဲ့ဦးဇော်ဘူအကောင်ကြီးတော့သူပဲကျေးဇူးတင်ပါတယ
်ဟုတ်ကဲ့
နောက်နေ့တွေ့ကျွန်တော်တက်ကြည့်တာ